ုံတွေမှာကိုဗစ်အတီးပြူလူနာတွေရှိတာပေမဲ့လို့အဲ့ဒီဆက်ယုံတွေကိုမပိတ်သိမ်းမဲ့ရောဂါအတီးပြူလူနာနဲ့6ပေပတ်လည်မှာရှိသူတွေနဲ့အနီးအနားထိတွေ့မှုရှိသူတွေကိုသာလုပ်ငန်းဝင်လာရောက်ခြင်းမပြုဖို့အလို့သမားဝန်ကြီးဌာနကထုတ်ပြန်ထားတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စစပါကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးနဲ့ပတ်သက်ပြီးဆက်ရုံအလုပ်ရုံအလုပ်ဌာနတွေအနေနဲ့လုပ်ငန်းဝင်အတွင်းလိုက်နာရမယ့်အချက်တွေကိုအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကညွှန်ကြားချက်6ချက်ကိုစက်တင်ဘာ15ရက်နေ့ကထုတ်ပြန်လိုက်တာပါ။ဆက်မှုဆောင်အသီးသီးကဆက်ရုံလုပ်သား60ကျော်ကိုဗစ်အတီးပြူလူနာစီးရင်နဲ့ပါဝင်လာလို့ဆက်မှုဆောင်ဆက်ရုံတွေကိုယာယီပြန်ပိတ်ပေးဖို့အလုပ်သမားအရေးလှုပ်ရှားသူတွေကအစောပိုင်းမှာတောင်းဆိုခဲ့ကြတာပါ။လုံသမားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာကိုဗစ်ရောဂါအတီးပြူလူနာတွေ့ရှိခဲ့ရင်သူနဲ့6ပေပတ်လည်မှာလုကင်နေသူတွေနဲ့လိုင်းတိုင်းနဲ့အလုပ်အတူလုပ်နေသူတွေအပါအဝင်အဆောင်တစ်ခုထဲမှာနေသူတွေ၊ ferry အတူစီးသူတွေနဲ့ထမင်းအတူစားသူတွေကိုအလုပ်ခွင်ကိုလာရောက်ခြင်းမပြုဖို့ကန့်သတ်ရမယ်လို့ဖော်ပြထားပါတယ်။ကာယရောဂါကြောင့်လုပ်ငန်းခွင်ထိခိုက်ရသူတွေကိုတချို့အလုပ်ရှင်တွေဘက်ကတာဝန်ယူတာရှိပေမဲ့တချို့ကလည်းတာဝန်မယူနိုင်ကြလို့ဒါတွေကိုညှိနှိုင်းပြီးသွားနေရတယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးမျိုးအောင်က VOA ကိုပြောပါတယ်
။ quality ဝင်မဲ့လူတွေတက်ပြီးတီးတွေ့ခဲ့တယ်ဆိုတော့အဖွဲ့နဲ့ပတ်သက်ပြီးဒါတွေကတော့တချို့လုပ်ရှင်ရတယ်တာဝန်ယူလိုက်တာဆိုတော့တချို့ကတာဝန်မယူရှိဒီဥစ္စာတော့ညှိနှိုင်းပြီးသွားနေရတာ။အနည်းငယ်တော့သူကပြောခဲ့တယ်။စမ်းမိုက်ရလုပ်တဲ့ဟာဆိုရင်အာတမိုင်းနဲ့မြို့တွင်းနဲ့ပတ်သက်တဲ့ဒီကိုဝင်ဆောင်တို့ဘာလို့တော့သူလူမှုပူလုံရဲ့ဆက်ပြီးမယ်ဆိုရင်းနေရတယ်လို့ဆိုနေကြလာမျိုးရှိတယ်နော
်အလုံသမားတွေကိုလောက်ခလာစားပေးဖို့ပြဿနာရှိနေတဲ့အပေါ်အစိုးရရဲ့ထုတ်ပြန်ချက်တွေဟာပြတ်သားပြီးကြဖို့လိုတယ်လို့မြန်မာနိုင်ငံဆက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုံသမားသမဂ္ဂများအဖွဲ့ချုပ် MICS ပြောဝင်ရဦးတက်နှင်းအောင်ကပြောပါတယ်
အဓိကကတော့ဒီအစိုးရတည်းရဲ့အနေနဲ့ပေါ့လေဒီအလုပ်ရှင်တဲ့လုပ်သမားတွေမှာမျက်မျက်တက်တက်ရည်ရွယ်ဖို့လိုတယ်။ဟိုနောက်တစ်ခုကကြတော့ဒီကျွန်တော်တို့တွေလာတိုင်းထဲခဲ့တဲ့ဒီလူမှုကုလုံရေးရမုံငွေကိုဒီကာလမှာတော့တိတိကျကျကျွန်တော်တို့ဒါဟိုထိထိရောက်ရောက်အသုံးချပေးဖို့လို့ကျွန်တော်တို့ကတော့တောင်းဆိုစေခြင်းနဲ့တောင်းဆိုခြင်းနဲ့ဆိုပါဆိုအခုဒီယောဂကုသမှုကလည်းကုသမှုကတောက်လျှောက်မြင်မာနေတဲ့ကာလအတွင်းမှာပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့စက်ယုံလုံယုံတွေကိုဒါတလားတန်ပြီးဟိုကျွန်တော်တို့ဒီနှစ်လားတန်ပြီးပေါ့လေယာယီပိတ်ထားအပြင်နဲ့ယာယီပိတ်ထားတဲ့ကာလအတွင်းမှာကျွန်တော်တို့ဒီအလုပ်သမားတွေကိုပေါ့နော်အနည်းဆုံးလောက်ခလာစားပေးဖို့လို့အတွက်အလုပ်ရှင်တွေကယာကိုင်နှုံးတစ်ခုအစိုးရကယာကိုင်နှုံးတစ်ခုတတ်မှတ်ပြီးတော့မှဒါအနည်းဆုံးလောက်ခလာစားအပြည့်နဲ့တိတ်လိုက်မယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတနိုင်ငံလုံးအနေနဲ့ဟိုကုသယောဂကုသမှုကိုထိန်းချုပ်နိုင်မယ်လို့ကျွန်တော်တို့ကယူဆတယ်
တနင်္ဂနွေလုံးကစက်ယုံတွေကိုဧပြီလတုန်းကပိတ်ထားခဲ့ပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ကာယောဂါကာကွယ်ရေးအစီအမံတွေလှုပ်ဆောင်ထားတဲ့စက်ယုံတွေကိုတော့မေလကစပြီးတော့ပြန်လည်ဖွင့်နေပေးခဲ့ပါတယ်။အလုံးလမဲ့အကျိုးခံစားဝင်တောက်ခံထားတာမရှိပေမဲ့တကယ်တမ်းစက်ယုံတွေပိတ်ရပြီဆိုရင်အလုံသမားတွေအတွက်ရမုံဝေကောင်းစဉ်တစ်ခုအောက်ကနေအစိုးရကစီစဉ်ပေးနိုင်ဖို့ကိုအလုံသမားတွေကမျှော်လင့်နေကြတာဖြစ်ပါလိမ့်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။